ပုတ္တခုနေ့ကကျင်းပတဲ့မလေးရှားအထွေထွေရွေးကောက်ပွဲမှာအသက်62နှစ်အရွယ်အတိုက်ခံကောင်းဆောင်ဝင်းကြီးချုပ်ဟောင်းမဟာတရားမိုဟာမက်ပြန်ပြီးအနိုင်ရရှိသွားတဲ့အတွက်ကဘာကအံ့အားသင်ခဲ့ပါတယ်ရွေးကောက်ပွဲမှာမဟာတရားနဲ့သူ့ရဲ့မျှော်လင့်ခြင်းမဟာမိတ်အဖွဲ့အတိုက်ခံတပ်ပေါင်းစုပါတီကနေလွှတ်တော်အမတ်နေရ
တရားစံငါးနေရာရရှိခဲ့ပြီးဝင်းကြီးချုပ်နာဂျစ်ရာဇာရဲ့နေရှင်နယ်ဖရန့်ကိုအလီရှင်းအမျိုးသားတပ်ဦးပါတီကတော့အမတ်နေရာ89နေရာပဲရရှိခဲ့ပါတယ်အမျိုးသားတပ်ဦးပါတီအနေနဲ့လူထုမဲမှာရှုံးနေပေမဲ့လွှတ်တော်ထဲမှာတော့ဆက်ပြီးထိန်းချုပ်နိုင်လိမ့်မယ်လို့ကြွမ်းကျင်သူတွေကမျှော်လင့်ခဲ့ကြတာပါဒါပေမဲ့အခုတော့ဝင်းကြီးချုပ်နာဂျစ်ပါတီလုံးဝရှုံးနေခဲ့ပါတယ်နာဂျစ်ဟာ နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုဘဏ္ဍာကိုအကြီးအကျယ်အလွဲသုံးစားလုပ်မှုအရှုပ်တော်ပုံအပြင်ကျင်းတဲ့စင်ရဲသားတွေကိုပိုးပြီးထိခိုက်စေတဲ့ကုံရောင်းကုံကောက်ခံတဲ့ကိစ္စတွေကြောင့်လူကြိုက်နည်းလာပေမဲ့အရှုံးမပေးဘဲရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့တာပါဒါအပြင်အမှားယွင်းတစုံတရာမလုပ်ခဲ့ကြောင်းလဲသူကငြင်းဆိုခဲ့ပါတယ်မဟာတရားကတော့နိုင်ငံရေးအတိုက်ခံတွေကိုလက်စားချေတုံ မဟာတီးယားဟာ1982ခုနှစ်ကနေ2003ခုနှစ်အထိဝင်ကြီးချုပ်တအုပ်အနေနဲ့မလေးရှားနိုင်ငံကိုအာဏာရှင်ဆန်ဆန်အုပ်ချုပ်ခဲ့ပေမဲ့လည်းစီးပွားရေးအရဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်နိုင်ခဲ့တဲ့အပေါ်မှာအတိမတ်ပြုခံခဲ့ရပါတယ်ရှင်